မြန်မာပြည်ဘက်ကတည်တည်တမို့ကုန်းတွေကိုမြန်မာနိုင်ငံမူဆန်မြို့နယ်105မိုင်မှာရှိတဲ့နယ်စပ်အောက်ခွန်ရုံးမှာတရုတ်ရင်ဝင်တဲ့ဂျူတီဆောင်ရွက်ပုံနဲ့ပတ်သက်ပြီးတော့တရုတ်မြန်မာနယ်စပ်ကုန်းတကြီးတယောက်ကိုအာရဗစ်ကဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတရုတ်ပြည်သူရင်ဝင်နဲ့လှုပ်လှုပ်နေရတာတလားလောက်ရှိသွားပြီဖြစ်ကြောင်းယွန်းတသိန်းမို့ရောက်ဝယ်လုပ်မယ်ဆိုရင်အဲ့ဒီယွန်းတသိန်းကိုအပေါင်ထားရကြောင်းဒါပေမဲ့အဲ့ဒီတဲကဆရာခန်းနှုတ်ကိုမြန်မာကောက်ခွန်ဌာနကကောက်ယူပြီးတော့လက်ကျန်9000ကို import license တစ်ခုခုရှောက်ပြီးတဲ့အခါကျရင်ယွန်းဝင်နဲ့ပြန်ထုတ်လို့ရကြောင်းပြောပြပါတယ
်ဒီတော့တက်ကဆင်းတယ်ရောက်ဆိုရင်ကတော့ဒီတော့ဒီယူဒီဆောင်ရလို့ရှိရင်ဒီတော့လည်းပြန်ဆောင်ရမယ်ဆိုတဲ့အပေါ်မှာမြန်မာငွေနဲ့ယွန်းနဲ့ဟွာဟမှုပေါ်မှာကုန်တွေကမကိုက်နိုင်ဘူး charges ကိုများများတော့မှာပါဆိုတော့ကျွန်တော်ကယွန်းနဲ့ပြန်ဆောင်ရမှာဆိုတော့များတော့မှာပေါ့ဒါကတော့ဆိုယွန်းကတော့ကျွန်တော်တို့ကဒီအတီးလေးဆက်လာတော့ရှင်းမနေရကိုလုံးလိုက်ရတာပေါ့
မြန်မာကြက်ငွေနဲ့လွတ်လွတ်ရတာပုံမှုအစဉ်ပြေကြောင်းနေဆက်ကုန်တွေကြီးတယောက်ကပြောသွားတာပါတကယ်လို့မြန်မာကုန်တွေတွေကတရုတ်ပြည်ကကိုပစ္စည်းပြန်လဲတင်သွင်းတဲ့အခါအဲ့ဒီတရုတ်ငွေကိုပဲပြန်သုံးပြီးဂျူတီဆောင်ရမယ်ဆိုရင်တွက်ချေမကိုက်တော့တဲ့အကြောင်းသူကဆက်လက်ရှင်းပြပါတယ
်ဒီကံကိုဒီဘုမှာပြန်သုံးဖို့ဆိုတော့လုံးဝမဖြစ်နိုင်ဘူးမကိုက်နိုင်ဘူးအဲ့တော့ဘာပဲရှိတယ်ဆိုဒီကန့်ရစားပေါ့ AC ပေါ့ AC လို့ခေါ်တဲ့ဒီကဒီ fertilizer တွေကိုတော့တွင်းလို့ရတယ်တွင်းလို့ရဆို fertilizer ဂျူတီက3D ပါပဲဆိုတော့သူကတော့အဲ့ယွမ်းနဲ့ကိုက်တယ်သူကတည်းကစီမယွမ်းနဲ့မကိုက်ဘူး။ဒီဟာကအပပြေးကြီးတို့ဇီးကြီးတို့အဲ့ဒီအားလုံးပဲဆိုရယွမ်းနဲ့ဆောင်မှာ
။နေဆက်ကကုန်တယ်တယောက်ပြောသွားတာပါ။တရုတ်ယွမ်းငွေနဲ့လွတ်လွတ်ကြရတဲ့အခါမှာယွမ်းငွေကိုဝယ်လို့အများလာတာကြောင့်တရုတ်ငွေဈေးကအရင်တုန်းကထက်တက်လာတာဖြစ်ပါတယ်။ပြီးကြတဲ့လလက်စံပိုင်းကတရုတ်ယွမ်းငွေ9ယွမ်းကိုမြန်မာကျပ်ငွေ1000နဲ့ညီမျှပါတယ်။ဒါပေမဲ့အခုကတရုတ်ယွမ်းငွေ6.6 ယွမ်မှာမြန်မာကျပ်ငွေ1000မဲ့ရှိတော့တာဖြစ်တယ်လို့နေဆက်ကုန်တယ်ချို့ကပြောပါတယ်။လက်ရှိတရုတ်မြန်မာနေဆက်ကုန်တွေအခြေအနေနဲ့ပတ်သက်လို့ခုနနေဆက်ကုန်တွေကိုအာရဗစ်ကဆက်သွယ်မေးမြန်းရမှာနှစ်ဖက်ကုန်သွယ်မှုတိုးလာတာမတွေ့ရကြောင်းတရုတ်နှစ်တကူကာလပြီးသွားတဲ့နောက်ပိုင်းအရောင်းဝယ်လုပ်ငန်းတွေကပါနေကြောင်းတရုတ်ပြည်ကတစ်စိတ်အစ်စ်တွေထွက်လာမဲ့ကုန်ပစ္စည်းတွေကိုစောင့်နေကြကြောင်းဒါ့အပြင်ယွမ်ငွေနဲ့ပြောင်းလဲသုံးဆွဲလာတော့ပစ္စည်းတော်များများကဈေးမကိုက်တော့ကြောင်းကုန်တွေတွေကပြောပြကြပါတယ်။အရင်တော့ကနဲ့ဆိုင်ရင်သွင်းကုန်ထုတ်ကုန်နှစ်ဖက်ကုန်သွယ်ရေးအခြေအနေဟာ30ရာခိုင်နှုန်းလောက်တော့ကျဆင်းသွားတယ်လို့လည်းသူတို့ကပြောကြပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာမြန်မာနာအဖဘက်ကမူဆယ်မြို့နယ်အတွင်းမှာရှိတဲ့105မိုင်ဆိုတဲ့နေရာကိုနယ်စပ်ကုန်သွယ်ရေးဇုံတစ်ခုဖွင့်ဖို့ကြိုးစားနေတာအတော်လေးကြာနေပြီဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေဟာတည်ငြိမ်တဲ့အနေအထားကိုမရောက်သေးဘူးလို့ကုန်သွယ်ချို့ကပြောပါတယ်။နယ်စပ်ကုန်သွယ်ရေးကိုမြန်မာနိုင်ငံဘက်ကတော့မူဆယ်လွယ်ကျဲကမ္ဘာတိမိုင်းလာလိုက်စားဆတဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးအပေါက်တွေရှိပါတယ်။နှင်းစင်မြန်မာနိုင်ငံဘက်ကအဓိကတင်မှုကုန်တွေကတော့ရေကန်းကားငရှင်းဆတဲ့ရေရွက်ပစ္စည်းတွေနဲ့ရာသီပေါ်သီးနှံတွေဖြစ်ပါတယ်။တရုတ်ပြည်ဘက်ကမြန်မာနိုင်ငံတဲကိုတင်သွင်းတာကတော့လျှက်စစ်ပစ္စည်းဆက်ပစ္စည်းဓာတ်မြေဩဇာအထည်အလိမ့်နဲ့တခြားလူသုံးကုန်ပစ္စည်းအမြောက်များတင်သွင်းကြတာဖြစ်ပါတယ်။2004ခုနှစ်တရုတ်မြန်မာနေဆက်ကုန်သွယ်ရေးဟာဆိုရင်အမေရိကန်ဒေါ်လာတန်ပေါင်း950ရှိခဲ့ပြီးမနေ့ကဇန်နဝါရီလကနေအောက်တိုဘာလအထိအမေရိကန်ဒေါ်လာတန်ပေါင်း930အထိရှိခဲ့တယ်လို့မကြသေးမီကနေဆက်ကုန်စည်ပြပွဲဖွင့်ပွဲအခမ်းအနားတစ်ခုမှာတရုတ်နိုင်ငံအရာရှိသူကပြောဆိုခဲ့ကြောင်းပါခင်ဗျာ။